ထိုင်းနိုင်ငံစံခလဘူရီပြည်နယ်တဲကအဝေးပြေးလမ်းမကြီးမှာအထောက်ထားမဲ့မြန်မာပြည်သည်ဆောင်းလာတဲ့ကာဒစီဟာဩဂတ်လ28ရက်နေ့ဒီနေ့မနက်4နာရီကျော်အချိန်မှာတိမ်းမောက်ခဲ့တာကြောင့်တရားမဝင်မြန်မာအလို့သမား4ဦးသေဆုံးပြီးတော့9ဦးလည်းပြင်းထန်စွာဒဏ်ရာရခဲ့ပါတယ်။ဒီကြောင့်ကိုတော့ထိုင်းအခြေစိုက်သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ။
ထိုင်းနိုင်ငံစံခရဗူဒီပြည်နယ်ထဲမှာဩဂုတ်လ28ရက်နေ့မနက်4နာရီကျော်အချိန်မှာပဲကားတစ်စီးတိမ်းမောက်ခဲ့တာကြောင့်မြန်မာနိုင်ငံသား4ဦးသေဆုံးခဲ့ပြီး9ဦးဒဏ်ရာရခဲ့တယ်ဆိုပြီးရောင်ကြီးဥလုံသမားအဖွဲ့ကအလုံသမားရေးလှုပ်ရှားသူဦးမိုးကျော်ကပြောပါတယ
်။စံခရဗူဒီဝီဝီကလန်ပေါ်မှာကားတိမ်းမောက်မှုနဲ့ဒီမှာပါသွားတာကအလားဒီကားထဲမှာရှိရဲ့မြို့သားတုံးမြို့သူတူအားလုံးစုစုပေါင်း4ဦးပါတော့သေဆုံးတယ်အာနောက်ပြီးကျတော့ကိုကူကတော့အဲရတယ်ပေါ့နော်ဒါရတဲ့သူတွေကတော့ပရာဟိတအတင်းနေရနေပြီးတော့စင်ကာပူရှင်းကိုပို့ဆောင်တယ်ရှိတယ်ပြီးပြီဆိုလို့ရှိရင်အဲ့ဒီတည်ဆုံသွားတဲ့သူတွေဒါရတဲ့သူတွေနဲ့ပတ်သက်တဲ့အချက်လက်တွေကိုဘာကောက်မှုပေးဆိုင်ရာတွေကိုဒီတောင်ရှိရေစကန်တွေကိုပြီးပို့တာမျိုးရှိတယ်အဲ့ဒါအနေနဲ့တစ်ဆက်အာသူတို့ဘယ်သူမျိုးဟာဖြစ်ကြောင်းတွေကိုဆက်လက်ဖော်ထုတ်ဖို့ဒီအာဘိုင်နေဘက်ကနေပြီးတော့ဆောင်ရွက်နေတာမျိုးရှိပါတယ်ဗျာဟုတ်
လမ်းဘေးမှာကားတိုက်မှမှုဖြစ်ပြီးမှတော့ကားမောင်းသမားနဲ့အတူကားပေါ်မှာပါလာသူတို့ထွက်ပြေးသွားခဲ့ကြောင်းကားပေါ်မှာပါလာသူတွေကတော့တရားမဝင်အထောက်ထားမဲ့တွေဖြစ်တယ်ဆိုပြီးဦးမိုးကျော်ကဆိုပါတယ်
။ဟောကားမောင်းသမားတွေထွက်ပြေးနေလို့မဟုတ်ဘူး။ကေဇေကြီးတွေရောပါတယ်ရောဒီမြေပြင်သတင်းအချက်လက်ကတော့အခုကားပေါ်မှာပါလာတဲ့ဒီမြန်မာနိုင်ငံသားတွေတည်ဆုံးနေသူတွေရောတရားတဲ့သူတွေရောတော့အထောက်ထားနေလို့တရားမရှိဘူးလို့တော့ကျွန်တော်တို့သိနေရပါတယ်ဟုတ်ကဲ့။
ကားမောင်းသူကိုတော့ဖမ်းမမိသေးကြောင်းကားမောင်းသူထွက်ပြေးသွားတဲ့အကြောင်းစံခရဗူရီရဲစခန်းကရဲမှူးကြီးဌာနကွန်ကလည်းသတင်းတောက်တွေကိုပြောပါရယ်ထိုင်းနိုင်ငံနကွန်စီသမရပီနယ်ထဲမှာလည်းဩဂုတ်လ18ရက်နေ့ကတရားမဝင်မြန်မာ30ကျော်ကိုတင်လာတဲ့ကားတိတ်မှောက်တာကြောင့်မြန်မာ3ဦးပွဲချင်းပြီးတိတ်ဆုံးခဲ့ပြီး4ဦးကတော့ပြင်းထန်တဲ့ဒဏ်ရာတွေရခဲ့ပါတယ်ထိုင်းနိုင်ငံထဲမှာလူမောင်ဟိုသမားတွေတဲဆောင်လာတဲ့ကားတွေကရဲစစ်စေးဂိတ်တွေကိုရှောင်ကွေးမောင်းနေရကနေရင်တိုက်မှုတွေဖြစ်ပြီးမကြာခဏတေဆုံးဒဏ်ရာရမှုတွေလည်းဖြစ်ပွားနေပါတယ်ရှင်